ုတ်ကဲ့ခင်ဗျာတောတက်ချင်အားလုံးမင်္ဂလာပါဒီပကျွန်တော်တို့ RFA လွတ်လပ်တဲ့အာရှအတန်ရဲ့တင်းငွေနေစကဝိုင်းကိုစတင်ပါတော့မယ်ခင်ဗျာဒီပကျွန်တော်ဖိတ်ကြားထားတဲ့ပုံကများကတော့ပထမတစ်ဦးကတော့ KNU ကင်းအမျိုးသားအစည်းအဝေးရဲ့ဒုဥက္ကဋ္ဌဦးဒေးဗစ်တာကဘောပါဦးဒေးဗစ်တာကဘောနေကောင်းပါလားခင်ဗျာ
နေကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ခင်ဗျာနောက်တူကတော့ကျွန်တော်တရုတ်မြန်မာနယ်အကြားမှာအခြေစိုက်ပြီးမြန်မာစီးရေးနိုင်ငံရေးလေ့လာနေတဲ့သူတည်တည်ဦးအောင်ကျော်သောပါဦးအောင်ကျော်သောကျွန်တော်တို့အတန်ကောင်းကြပါလားခင်ဗျာ
အကြားပါလေခင်ဗျာ
နေကောင်းရလားခင်ဗျာ
ကောင်းပါလေခင်ဗျာ
အဲနောက်ဆုံးတူကတော့ကျွန်တော်တို့ဘဂတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်နိုင်ငံသားရေးရာကော်မတီတာဝန်ကကိုမင်းနိုင်ပါကိုမင်းနိုင်ရောကျမ်းပါရလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကျမ်းပါရေးကောင်းပါလေခင်ဗျာ
ဟုတ်ကဲ့အခုဒီပုံကိုယ်တွေတဲ့ကဦးဒေးဗစ်တာကဘောနဲ့ကိုမေးနိုင်တို့ကတော့ထိုင်းနိုင်ငံတနီယာမှာရှိနေကြတဲ့ပုံကိုယ်တွေပါအဲ့တော့ခင်ဗျာကျွန်တော်တို့ဒီဘအဓိကထားပြီးဆွေးနွေးလို့ရတဲ့အကြောင်းအရာကတော့ထိုင်းနိုင်ငံမှာကျွန်တော်တို့ဒီပြီးခဲ့တဲ့အင်္ဂါနေ့ရပါခင်ဗျာဒီလက်တရောမှာပဲဒီဇင်ဘာလ2ရက်နေ့ကစာနာပြသူတွေရဲ့လာပေါင်းများစွာဝိုင်းဝန်းပိတ်ဆို့မှုကိုခံရပြီးတဲ့နောက်မှာလက်ရှိထိုင်းအစိုးရကိုထိုင်းတရားရုံးကဖျက်သိမ်းလိုက်ပြီးတော့ထိုင်းစွာဖွဲ့ကဆင်းသွားရပါပြီခင်ဗျာ။အော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာဘာကြောင့်ဒီလိုဆန္ဒပြပြည်သူတွေကလက်ရှိအစိုးရကိုဖြုတ်ချနိုင်ကြတယ်လဲ။ဒီနေရာမှာထိုင်းစစ်တပ်ကရောဘယ်လိုနေရာကပါဝင်ခဲ့တယ်လဲ။ဒီအကြောင်းအရာတွေဆွေးနွေးဖို့ပါပဲခင်ဗျာ။အဲ့တော့ဦးဒေးဗစ်တာကဘောရဲ့ဒီအခုလိုပေါ့ဗျာထိုင်းအစိုးရကလာပေါင်းများစွာရက်ပေါင်းများစွာဝင်ကြီးရုပ်ယုံနောက်တစ်ခါအဓိကလေစကြီးနှစ်ခုကိုထိုင်းပြည်သူတွေဝိုင်းဝန်းပိတ်ဆို့ဆန္ဒပြပြီးတဲ့နောက်မှာဒီလိုယာတုကဖဲပေးလိုက်တဲ့အခြေအနေကိုရောက်သွားတဲ့အတိုင်းနဲ့ပတ်သက်ပြီးအဲ့ဒီထိုင်းနိုင်ငံရဲ့အခြေအနေလေးကိုဦးဒေးဗစ်တာကဘောကနှစ်ပေါင်းများစွာဒီဒီတာမှာနေထိုင်ခဲ့တဲ့ပုံကိုဆိုတော့အားလုံးနဲ့ပို့ပြီးတော်တော်များများတိခောက်မိမယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်တို့လည်းနည်းနည်းရှင်းပြပါလားခင်ဗျာ
ဟုတ်ကဲ့ထိုင်းနိုင်ငံရဲ့ရတော့ဒါကျွန်တော်တို့လူတုကနေပြီးတော့မမှန်ကန်တဲ့အစိုးရကိုပြည်ပြင်းတဲ့သဘောပါပဲအဲစစ်တပ်ကလည်းသူကအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိတယ်အဲသူ့အနေနဲ့ကဟုတ်လားသို့တော်လူမှုဌာနကိုသူဆန့်ကျင်လို့မရအဲတော့ထိုင်းအစိုးရကမမှန်ကန်တဲ့အခြေခံနဲ့ဆက်လာတယ်သူကမဲဝယ်ပြီးတော့အများစုကမဲဝယ်ပြီးတော့ဟုတ်လားအဲဒီတက်လာတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်ပြည်သူလူထုကမတင်တော့လို့အဲဆန္ဒပြကန့်ကွက်တာဒါဒီမိုကရေစီမှာဆိုရင်လူထုရဲ့ဆန္ဒပြမှုကလွတ်လပ်စွာဆောင်ရွက်နိုင်တယ်အဲဒါလို့ဆောင်ရွက်သွားတဲ့အခါမှာအဲဒါအဲမှာမှဒီမိုကရေစီရဲ့ဟလာအလှုပ်ရှားမှုကဏ္ဍတစ်ခုပေါ့လေအဲဒီမမှန်ကန်တဲ့အစိုးရကိုလူထုအနေနဲ့ဖြုတ်ချလို့ရတယ်ဆိုတော့အဲပြောင်းလဲလို့ရတယ်ဆိုတော့ပြပါပါတယ်အဲအဲ့ဒီနေရာမှာလဲဒီတစ်ဖက်နဲ့တစ်ဖက်ကျွန်တော်တို့အစိုးရနဲ့ဒီတရားဒီဌာနအနေနဲ့အဲထိန်းကြီးတဲ့သဘောပေါ့လေအဲအစိုးရကကမ္ဘာမှာအကျင့်ပြက်နေတဲ့အစိုးရဆိုတော့ဒီတရားစီရင်ဌာနဝင်ပြီးတော့ဟလာသူရဲ့အထောက်အထားအရသူကဆုံးပြပြီးတော့ထိန်းချုပ်လိုက်တာဖြစ်ပါတယ
်ဟုတ်ကဲ့ဦးအောင်ကျော်စိုးကြီးဦးအောင်ကျော်စိုးအဒီလက်ရှိထိုင်းအစိုးရဒီလိုဖယ်ရှားခံလိုက်ရတာနဲ့ပတ်သက်ပြီးဘယ်လိုမြင်တယ်လဲခင်ဗျရေဘူကအခြေအနေလေးကျွန်တော်ပြောပါလား
အဲကျွန်တော်မြင်တာကတော့ဒါဒီမိုကရေစီစနစ်တကျတောက်ထားတဲ့နိုင်ငံတိုင်းပေါ့နော်နှစ်အချို့ကြာတာပေါ့အထူးသဖြင့်ကောက်ကွာရှိတဲ့ကုနေတက်လာတဲ့ဝင်းကြီးရုပ်ပရင်လက်ထက်ကစပြီးတော့ပေါ့နော်သူတွေပရင်နဲ့ဒီဘေးဘူးဘောလို့ရဲ့ဒီ၈နှစ်ကြာကြာဒီ80မှ88နှစ်လောက်အထိပေါ့နော်လုံးဝတိုက်ခိုက်ခဲ့တယ်ဒီဒီမိုကရေစီရေကန်ပြည်ကန်ကြောင့်ယင်းနေ့ဒီလောက်ကြီးမားတဲ့လူလှရှားမှုကြီးကိုဒီမိုဒီနီးရဖြစ်ရှင်းပြီးတော့ပမာကပြည်နိုင်ပြီးတော့ဒီဆိုးပြုတ်ကျသွားတာကိုကျွန်တော်တို့မြင်ရတာပေါ့နော်အဲ့ဒီမှာကျွန်တော်တို့စစ်တပ်အခမ်းကဏ္ဍကလည်းအမှန်အရေးကြီးတဲ့အခမ်းကဏ္ဍဖြစ်ပါတယ်အဲ့တော့ဒီစစ်တပ်အခမ်းကဏ္ဍကတော့ကျွန်တော်တို့ပမာပြည်ကစစ်တပ်ခံတဲ့အများကြီးခွာခြားတယ်နိုင်ငံတော်ရဲ့သူတို့ထိုင်းရဲ့ constitution က80နှစ်83 86အဲ့လိုနော်90နှစ်အဲ့ဒီလိုတခြားလို့ဖြစ်စင်မှာတော့တဖြည်းဖြည်းနဲ့ဒီ development ဖြစ်လာပြီးတော့ပို့ပြီးတော့ကပောင်းဆုံးပြည်စုံနဲ့ဟိုတူကြီးတခုကိုသူကခိုင်းမှမတိချောက်နေတယ်အဲ့ constitution အောက်မှာတရားဥပဒေကစိုးမိုးနိုင်တဲ့အခြေမျိုးဖြစ်လာတဲ့အောက်မှာဒီနိုင်ငံတော်အစိုးရအောက်မှာရှိရဲ့တရားရေးဌာနကြီးရတဲ့နိုင်ငံတော်အစိုးရကိုဖြုတ်ချနိုင်တဲ့ဒီရာဇဝတ်မှာအမှန်တော့ကောင်းတဲ့ဒီပုံစံရဲ့ဒီပက်ကေ့ချ်ဖြစ်ပါတယ
်
ဒါနဲ့ပတ်သက်လို့လေဒီစစ်တပ်ကလည်းဒီမိုကရေစီကြီးရတကယ်တော့တည်ဆောက်ထားတဲ့စစ်တပ်ဖြစ်တဲ့အောက်မှာ ဒီကကြာတော့နှစ်ပေါင်းများစွာအထူးသဖြင့်ဒီယနေ့ဒီတိုက်ကစ်တေရဲ့ခေါင်းဆောင်ဖြစ်တဲ့ Prince ပေါ့နော်ဝန်ကြီးအစားတော့ဗိုလ်ချုပ်ကြီး Prince Sulana ပေါ့သူရဲ့1989နှစ်တည်းကလုံပန်းတိုက်ခိုက်ခဲ့တဲ့အဲဆောင်ကျူတာကြီးနေရရလာလို့ကျွန်တော်တို့ယူဆမှာဖြစ်တယ်။ဒါမှမဟုတ်ဒီစစ်တပ်ကယနေ့ဒီအချိန်မှာနော်အစိုးရကလုတ်ခိုင်းတယ်လို့ရဲတော်ကအစိုးရလုတ်ခိုင်းတယ်မလုတ်ရစစ်တပ်ကတော့မပြောနဲ့ပေါ့ဗျာ
။
တရားဥပဒေကနိုင်ငံတော်အစိုးရရဲ့အထက်မှာရှိတယ်။ဒီလိုတွေကတရားဥပဒေရဲ့ပုံသေးမှာစစ်မှန်တဲ့အစိုးရတရားကိုမှန်ကန်တာရေးချယ်ဖော်ပြခွင့်ရသွားတာကိုကျွန်တော်တို့သိရတာဖြစ်ပါတ
ယ်။ဟုတ်ကဲ့ဥပဒေဆိုကျွန်တော်တို့အဒီတပ်မတော်နဲ့ဒီသူတွေကဏ္ဍဆက်ပြီးမဆွနှိကိမှာကျွန်တော်ကိုမင်းနိုင်ရဲ့ဂျူစာလည်းကြားကြင်ပါသေးတယ်ခင်ဗျာ
ကိုမင်း
နိုင်ရောအခုနောက်ဆုံးဒီထိုင်းနိုင်ငံဖြစ်ပွားသွားတဲ့အခြေအနေကိုရေးပွားချုပ်ပြီးဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမကျွန်တော်အနေနဲ့ဆိုရင်ဆွမ်းဟာဆရာမဒေးဗစ်တာကပေါ်လည်းပြောသွားတယ်နော်နော်ဘောင်းပြောသွားလည်းပြောသွားတယ်သူတို့ပြောတဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့တော်လေးအမြင်တူပါသူကရှင်ကြောင်းရင်းမှာဒီနေရာမှာကျွန်တော်အနေနဲ့မြင်တာကတော့အခုဒီပြီးခဲ့တဲ့ပေါ့ဒီထိုင်းနိုင်ငံဖြစ်ပျက်လေးပေါ့နော်ဒီတနေ့မှပြည့်ပြည့်ဆိုရှင်တကယ်ဒူးဒူးရနေပြီးရောဆန္ဒပြမှုနဲ့မတရားတဲ့အစိုးရတရက်ကိုမှချုပ်ချနိုင်တဲ့အနေအထားတစ်ခုပေါ့ဗျာ။နော်။အဲ့ခါကျတော့ဒီနေရာမှာကျွန်တော်အနေနဲ့မှနည်းနည်းလေးမှသုံးသပ်မိတာပေါ့။ဘာသွားပြီးတော့တွေးရမယ်ဆိုလို့ရှင်။နံပါတ်1မှာဒူးဒူးရစီယုံမှု။အဲ့ဒူးဒူးစီယုံမှုဆိုတဲ့နေရာမှာဒီတိုင်းဒူးဒူးကအရှင်းပြောလို့ရှင်ဒီလောက်အချိန်ကအရှည်ကြာကြီးပေါ့ဗျာ။ကျွန်တော်တက်ပေါ်ဝင်နိုင်တယ်။နောက်တစ်ချက်တွေ့ရတာကျွန်တော်တို့တွေ့ရတာခိုင်းစစ်တပ်ပါသာသနာဆရာများလည်းပြောခဲ့ပါတယ်။အဲတော့ဆိုင်းစစ်တပ်ကအရှင်းပြောလို့ရှိရင်တကယ်ကိုမမမမကန်နဲ့လူတို့ရဲ့ဆန္ဒအပေါ်မှာပေါ့ဗျာ။တကယ်ကိုကြားနေနိုင်တယ်။နော်ရက်ပြီးနိုင်တဲ့အနေအထားတွေ့တယ်။နောက်တစ်ချက်ဗတ်တွေ့ရဆိုင်းနိုင်ငံရဲ့တရားစီရင်ရေးပေါ့ဗျာ။နော်ဒါပြီးခဲ့တဲ့အမှရက်ကလာတယ်ဆိုလို့ရှိရင်ကျွန်တော်ဒီမှာပြည်ထဲမှာဆိုလို့ရှိရင်ဒါဥက္ကမောင်စုလို့လည်းကြားရမယ်။နောက်ကျန်တဲ့ဆရာများလည်းကြားရမယ်။နောက်လူလူပြည်လုံးလည်းကြားရပါမယ်။နော်တကယ်ကိုဒီတရားရုံးနေရနေပြီးတော့မစီမီလျော်ပေါ့ဗျာဘယ်လိုမှအတိတ်ကမရှိတဲ့နယ်ကိုရှင်းပြောလို့ရှင်ပြီးခဲ့တဲ့အမှကျွန်တော်ဒီမြူလာပြည်နယ်ပြည်နယ်ရေးတို့စူးစမ်းနေလို့88မြူဆက်ကျောင်းသားကောင်းဆောင်နေနောက်ဒီနေ့ကျွန်တော်တို့မြူဆက်တဲ့ကျောင်းသားကောင်းဆောင်နေနောက်ပန်နာတော်တွေပေါ့ဗျာနော်ဒီပြီးခဲ့တဲ့အမှစတင်မှာရင်းခင်မှာပါခဲ့တန်ခါတော်တွေရောမှ1965နှစ်တို့ခြားပြစ်တာတွေနော်နေဝေးထောင်တွေရွှေ့ပြစ်တာတွေအဲ့ဒါလို့လုပ်ပြလိုက်တာရှိတယ်။ဒါကျင်ကိုအမရှိနေတဲ့ဒီကောင်မှခေါင်းငန်းချမှတ်လိုက်တာရှိတယ်။ဒီလိုတရားစီရင်မှုစနစ်နဲ့ထိုင်းနိုင်ငံတရားစီရင်မှုပေါ်ရ။အဲ့နိုင်ငံကြီးတွေကျွန်တော်တို့တွေ့ရတယ်။အခုမှထိုင်းတရားရုံးဝင်ဆိုလို့ရှိရင်တော့သူကတကယ်ကိုလူထုတပ်ကနေပြီးမှန်ကန်ရပ်တည်တဲ့တရားစီရင်ဆုံးချက်တွေကိုကျွန်တော်တို့တွေ့ရတဲ့အခါကျတော့ဒီကွာခြားချက်တွေကိုကျွန်တော်တွေ့ရမှာ
။ဟုတ်ကဲ့။
အဲ့တော့ဒါမဲ့ဟိုတခုတော့ရှိတာပေါ့ဗျာ။တရားစီရင်မှုနဲ့ပတ်သက်လာလို့ရှိရင်တကယ်ကိုမှန်ကန်ပြီးတော့ရပ်တည်ခြင်းနဲ့တရားစီရင်နိုင်တဲ့တရားသူကြီးတွေရှိမယ်လို့လည်းကျွန်တော်မြင်တယ်။နောက်တစ်ချက်ကတက်မှာပေါ့ဗျာ။ဟုတ်တက်မလို့ရမှာပေါ့။ထိုင်းနိုင်ငံကအလားတူတက်မလို့ခေါင်းဆောင်မျိုးတွေလည်းရှိနေနိုင်တယ်ဗျ။ဒါပေမဲ့အဲ့အခြေအနေကကျွန်တော်တို့ဒီကနေ့ကာလမှာကျွန်တော်မဆက်ဆံနိုင်ဘူး။ပေါင်းစုနိုင်လို့လည်းကျွန်တော်အဲ့လိုပဲသုံးသပ်ပါတယ်။
ဟုတ်ကဲ့ကိုမင်းနိုင်ကျေးဇူးပဲဦးဒေးဗစ်တာကဘောရဲ့ဦးဒေးဗစ်တာကဘောရဲ့အတွေ့အကြုံအားဆိုရင်အစင်လာအားဖြင့်ထိုင်းတပ်မတော်ကဘယ်လိုရပ်တည်လေးရှိခဲ့လဲအတားလေးကျွန်တော်ပြောပြပါလားခင်ဗျာ
ထိုင်းတပ်မတော်အများအားဖြင့်သူတို့အာဏာသိမ်းတာရှိတယ်ပေါ့လေအဲ့တော့အာဏာသိမ်းနိုင်တိုင်းဟာကျွန်တော်မြင်ရတော့ဒီစီဗူဆန္ဒကိုသူတို့အနေနဲ့လေးစားလို့ဟောလာပြည်သူတွေကိုမတရားမှုကနေကယ်တင်ဖို့အတွက်အာဏာသိမ်းတာများပါတယ်အာနာသိန်းရဲ့အချို့ကိစ္စတွေမှာတော့အဲဒီလူလူစနေရဲ့ပေါ့လေအဲဒါလို့ဆရာတာတွေလည်းရှိတော့ရှိတာပေါ့ဒါမလို့အခုဆိုရင်ပို့ပြီးတော့အဲလူလူဆန္ဒကိုအလေးထားတဲ့စစ်တပ်ဖြစ်လာပါတယ်အဲဒီမိုကရေစီလည်းပို့ပြီးတော့ကျလာပါတယ်သူတို့ကဒီတရားဥပဒေကိုလေးစားတဲ့စစ်တပ်ပြီးတော့ဒီမိုကရေစီမှုတွေကိုအဲလက်ခံတဲ့စစ်တပ်ပေါ့လေအဲ့ဒါကအင်မတန်မှအားရစရာကောင်းပါလေ
။ဟုတ်ကဲ့
ကျွန်တော်တို့ဒါအတူယူစရာလည်းအများကြီးပါလေ။ကျွန်တော်တို့ဒီမိုကရေစီဗမာပြည်မှာဖြစ်ထွန်းလာတဲ့အချိန်မှာဒါစစ်တပ်ကနေပြီးတော့ပြည်သူ့ဘက်မှာရပ်တည်ရမယ်။နော်။အပြည်သူကစစ်တပ်တော့မဖြစ်ရဘူး။စစ်တပ်ကပြည်သူ့ဘက်ဖြစ်ရမယ်ဆိုတော့ဗိုလ်ချုပ်အောင်သာနိုင်ငံအတိုင်းပါလေ။အဲ့လိုဖြစ်စေပါလေ။ဖြစ်ရမယ်လို့ကျွန်တော်မြင်ပါလေ
။ဟုတ်ကဲ့ခင်ဗျာ။ ဦးအောင်ကျော်စောအောင်ခင်ဗျလက်ရှိဒီထိုင်းစစ်တပ်ရဲ့အစဉ်လာနဲ့မြန်မာစစ်တပ်ရဲ့အစဉ်လာနှစ်ခုရှင်ပြီးသိပြကြလားခင်ဗ
ျထိုင်းစစ်တပ်ကတော့အာဏာသိမ်းတဲ့သူကတော့1932ခုနှစ်လောက်တည်းကဗိုလ်ချုပ်ဒီတုံပေါ့နော်သူစသိမ်းခဲ့တာပဲအဲဒီကြားမှာ32ခုနှစ်ကနေပြီးတော့ဒီ2006နောက်ဆုံးအာဏာသိမ်းတဲ့သူအခြေပေါ်များတော့သိမ်းခဲ့ကြလားအဲမှာသိမ်းတဲ့အခါမှာလေကုရတို့ကြိုင်ပြောသွားတယ်လို့ပဲဟိုမတူတဲ့ဒုတိယဝါတစ်ချို့ပေါ်မှာပေါ့နော်တစ်ချို့ပြည်သူအချို့ဒီမှာတင်းရသလိုတော့2006ဒီတင်မှာဆိုလိုတာပေါ့ဗျာနော်အဲ့လိုဘဟုတ်တူတဦးချင်းအတွက်တင်းရတာလည်းရှိတယ်အဲဒါမဲ့အခြေအနေကတစ်ခုလုံးကိုရှင်ပြောမယ်ဆိုရင်ထိုင်းအစိုးရစစ်တပ်နဲ့ဗမာစစ်တပ်နဲ့အများကြီးကွာခြားတယ
်ဟုတ်ကဲ့
ဗမာစစ်တပ်ကအမှန်ပြောမယ်ဆိုရင်1948လောက်ကတော့ပြောမယ်ဆိုရင်အမနာမနိုင်ငံတကာမှာဂုံတိတ်ကရှိတယ်နော်ကဘာမှာပြစ်စစ်ဂျပန်ကိုလည်းတိုက်ခဲ့နိုင်အောင်တိုက်ခဲ့တယ်အင်္ဂလိပ်ကိုလည်းနိုင်အောင်တိုက်ပြီးတော့လွတ်လပ်ရေးယူခဲ့တယ်တကယ်အမျိုးသားတပ်မတော်ဖြစ်တာပဲအဲခိုင်းတပ်မတော်လူနော်ဟိုတူဒီလူနဲ့ခြေလျော်ပေါင်းပြီးတော့ဘာမှဘူဘကွာစစ်ကာလပထမတော့ဘယ်မှမတိုက်ခဲ့ပဲနဲ့အစီတီအောင်ပေါင်းပြီးတူးတူးလိုက်မပြတ်အောင်ထိန်းပြီးဘာမှစိတ်အဆုံးစားမရှိတဲ့တပ်နဲ့တော့မတူဘူးခင်ဗျာဗမာစစ်တပ်မှာ1948နောက်ဆုံး54 55အထိပေါ်ပြန်နော်တရုတ်ပြည်ကိုတိုက်တဲ့အထိဒီခက်တက်ကြီးဟာအဲလူတို့တဲမှာပြောလို့ဆိုရင်လူတို့ရဲ့တုံးနဲ့ချစ်ခင်မှုရတဲ့ဒီအမျိုးသားတပ်ဖြစ်ခဲ့တာပဲဒီနောက်ပေါ်နော်အထူးသဖြင့်ဘုံနေဝင်အာနာတက်သိမ့်ပြီးတော့58ကစလို့ပေါ့60နှစ်ကစပြီးတော့အတော်မတော်တက်ဖြတ်မှုလုပ်ခဲ့အချိန်ပေါင်းများစွာအဲ့ကံလုပ်ခဲ့တယ်ဒီစစ်ကောင်းဆောင်เนี่ยတခြားလုံးလူတို့ကိုကြံပြူသဘောထားပြီးတော့နောက်ဆုံးအမနစ်က2009ခုနှစ်เนาะသမာဓိဘုရားဘာသာဝင်တိုင်းခေါဥထိပ်မှာတင်ထားတဲ့ပင်ငန်းဝတ်ကိုတော့မှဒုတ်နဲ့ရိုက်တဲ့ခြောက်နဲ့ကန်တဲ့အထိမှတ်ရင်းခဲ့တဲ့ခြေသာခက်တက်ကြီးဖြစ်သွားတယ်ဖြစ်တယ်ဒီစစ်တပ်ကိုဦးစီးခဲ့တဲ့လူတွေကเนาะဗိုလ်ချုပ်တွေပါလေကကျွန်တော်တို့ထိုင်းစစ်တပ်ကဆိုရင်လက်ချိန်လက်ရှိတတ်တတ်ဖြတ်ပြောမှဆိုရင်1986ခုအောက်တိုဘာမှာတော့အဲ့ဒီဂျင်ကာကတက်နုံတမဆတ်ကျောင်းသားတွေကိုရာဇဝတ်တတ်မှုတစ်ခါဖြစ်ခဲ့တယ်။နောက်1988ခုနှစ်မေလမှာဖြူချင်တာနောက်ထောက်လိုင်းရပြောင်းလာတဲ့ပုံစံ။ဒီကောင်ကအာနာတက်သိပြီးတော့လူလူကိုဘယ်ကောင်မျိုးကိုတွေးကြောက်ပြီးအောင်တတ်ခဲ့တယ်။အဲ့ဒါချစ်ဒီတက်ကလည်းပုံကံတယ်လူလူကလည်းဘင်းကလည်းမသိဘူးအဲ့တော့ခိုင်းမှာကျွန်တော်တို့ကပြောတယ်မှာကြံသွားတာခိုင်းပင်ရဲ့အခက်ကနာအရေးကြီးတဲ့ခက်ကနာပါတယ်ခိုင်းတမတော်မှာတော့တင့်ချက်သူကလူလူကိုတတ်ဖြတ်တဲ့တမိုင်းကြောင့်အမှန်တန်နဲပါတယ်နောက်နောက်တစ်ခုကဒုတိယပြည်ရင်းစစ်ပွဲမှာတော့ပြည်ရင်းစစ်မှာတိုက်ခိုက်လာမှုမှာသူကအမှန်တန်နဲခဲ့တယ်ပြည်ရင်းစစ်တို့များရှိတယ်ကိုယနေ့နဲ့တောင်းတာရှိတယ်ဒါပေမဲ့စိတ်ကျဉ်းတယ်နဲ့အောင်မိုင်းစစ်စင်ကြီးတွေပဲလုတ်ခဲ့ပြီး2004ခုနှစ်ပိုင်းကတော့ပြည်ပြည်ထောင်လုပ်ခဲ့တာဒီနောက်မှာတော့ကိုဗမာစစ်တပ်ကိုကရင်ပြည်နယ်ပြည်သူတွေလုတ်နေတယ်လို့ရှာပြည်လို့လုတ်တာမျိုးတွေသူကအတော်ကြီးဖြစ်ပါတယ်။ခိုင်စစ်တပ်နဲ့ဗမာစစ်တပ်နဲ့ရက်ဆက်ကြကြုံမှုကြီးအများကွာခြားပါလေ။အဓိကကျတာကဗမာစစ်တပ်ကအမျိုးသားစစ်တပ်မတော်ကြီးရနေပြီးတော့နော်ဗိုလ်တော်ဝင်လက်ထက်မှာကျေးစားစစ်တပ်ကြီးကြောင်းသွားခဲ့။အထူးသဖြင့်ခုဗိုလ်သားချင်းလက်ထက်မှာအချိန်ကအမျိုးသားလွတ်မြောက်ရေးတိုက်ပွဲကပါတယ်ဒီကောင်ကမပါတော့ပဲ။နော်ဒီနေ့ပြည်သူစစ်တပ်မှာပြည်သူတွေကိုတပ်ဖြတ်ပြီးတော့ဒီပြည်သူစစ်ကနေတစ်စင်းတစ်စင်းတက်ပြီးဗိုလ်ချုပ်တွေဖြစ်လာတဲ့လူသားတွေပဲဖြစ်လာတယ်။အဲ့တော့တို့ကဒီလိုပြည်သူစစ်ရှိနေတဲ့ကာလပတ်လုံးတို့ရရုပ်တက်ပါအောင်။အဲ့တော့ဒီပြည်သူစစ်မျိုးဆက်လက်မွေးထားတယ်လူလူတပ်ဖြတ်တာကိုဆက်လက်မွေးထားတယ်။အဲ့တော့ဒီအခြေခံမှာဘလို့နီးနဲ့မှခိုင်စစ်တပ်ကိုသွားပြီးချေလို့မရဘူး။ခိုင်စစ်တပ်ကဗိုလ်ချုပ်ပြည်လူမျိုးလည်းဗမာစစ်တပ်မှာမပေါ်ဘူးသေးဘူး။ဗိုလ်ချုပ်ပြည်လူချစ်ဖို့ဒုက္ခနေပြီးတော့တိုက်ပြည်ကြီးကိုဒီမိုကရေစီနိုင်ငံကြီးပြောက်ပြီးတော့နော်အခြားရဲ့ကြားတကောင်ဖြစ်အောင်လုပ်နိုင်လုပ်ခဲ့တာမျိုးတို့ရောင်းအောင်ဖြစ်တာဒါပုခေညိုလည်းဒီလိုပဲအာနာမြဲရဲ့အတွက်မရှူတိုင်းကိုချဖို့ဆင်နေတယ်ထိုင်းရဲ့အကောက်ချက်မှာနိုင်ငံတကာကအဝင်ထွက်သိညားတယ်နိုင်ငံကကုမ္ပဏီကြီးညားတယ်အခုကအမေရိကန်ရဲ့အကူအညီကြားတယ်အဲ့တော့ဒီမိုကရေစီလမ်းကြောင်းနဲ့အများကြီးတွားတယ်ထိုင်းစစ်ဘုတ်ချုပ်ကြီးဟာစားကြလုံးကမတားတဲ့ပြည်စစ်တဲ့မှာဟိုလူတက်ဒီလူတက်နဲ့တက်လာတဲ့ဘုတ်ချုပ်ကြီးကိုတို့ကမကတဲ့နိုင်ငံပေါ်တစ်သေးသေးတစ်သေးသေးရာလူတက်လာပြီးတော့တို့ပုံလိုက်ကလည်းပင်ကိုချတာလည်းဒီဖြစ်တဲ့အတွက်အာနာကိုလည်းမမောတဲ့အများစုပေါ့ဘူး
ဟုတ်ကြောင်းကြီးကျေးဇူးပဲကျွန်တော်တခုဆက်ချင်တာအခုဦးအောင်ကျော်စောပြောသွားတဲ့တဲ့ရပါပဲအတမတော်ရဲ့အစင်လာပေါ့နော်ထိုင်းတမတော်ရဲ့အစင်လာမြန်မာတမတော်ရဲ့အစင်လာပေါ့အဲ့တော့ပြန်ကြည့်မယ်ဆိုရင်ထိုင်းတမတော်ရဲ့အစင်လာတို့ မြန်မာတပ်မတော်ရဲ့အစီအလာတို့ဆိုတာလက်ရှိတိုင်းပြည်ရဲ့အနေအထားနဲ့လည်းဆိုင်မယ်လို့ကျွန်တော်ထင်ပါတယ်အလွယ်တကူပြောရမယ်ဆိုရင်တော့ဟိုခေတ်ဟိုကာလကကျွန်တော် KNU ခေါင်းဆောင်များလည်းကျွန်တော်တို့ပြောမှုတာရှိပါတယ်သူတို့ကဒီတိုင်းမြန်မာနယ်ကြားဘက်မှာအဆက်အဆက်ကတော်တော်လေးများကြတော့လေဟိုတစ်ချိန်ကတည်းကဥပမာချင်းဒီမဲဆောက်နဲ့မြောက်ဒီပေါ့ဗျာအဲ့ဒါဆုံးဒေတာတစ်ခုကြည့်မယ်ဆိုရင်မဲဆောက်ကတစ်ချိန်တော့ဘယ်လိုအိုးတွေအိမ်တွေရှိတယ်အဟိုဘက်မှာမြောက်ဝတီဘက်ကဘယ်လိုရှိလဲတဖြည်းနဲ့မဲဆောက်ဘက်မှာတိုက်တယ်များလာတယ်မြောက်ဝတီမြန်မာဘက်အချမ်းမှာတော့တဖြည်းဖြည်းပြက်စီးကုန်တယ်ထိုင်းဘက်အချမ်းမှာတဖြည်းဖြည်းတိုးတက်လာရေအခုထိုင်းနိုင်ငံကတော့အခုအများကြီးတိုးတက်နေပြီဆိုတော့မြန်မာစစ်ကောင်းဆောင်များလည်းကျွန်တော်တစင်စကားတစင်နာကြားဘူးတာတော့ထိုင်းနိုင်ငံကတစင်မဲ့သူတို့နိုင်ငံခြားသွားကြတာများတဲ့အခါကျတော့ဟာထိုင်းနိုင်ငံဒီလောက်တိုးတက်နေပါလားဆိုတာသူတို့တော်တော်လေးကြိတ်ပြီးသူတို့စိတ်ထဲမှာတအားတော်ပြောကြဆိုကြတယ်ဆိုတဲ့အတန်များလည်းလူကြီးမင်းများလည်းကြားဘူးကြမှာပါအဲ့တော့ဦးတေးပြစ်တာကဘောကြီးဒီနေရာမှာတိုင်းပြည်တစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုကတော့ဟုတ်မှရထိုင်းတပ်မတော်ကသူတို့ကပြောတယ်ဗျာအဲဒီကိစ္စကိုပြည်သူကဖြေရှင်းပါနောက်ဆုံးလက်ရှိဝန်ကြီးချုပ်ကယာတုကဖယ်ပေးဖို့စဉ်းစားသိမ့်ပြီးစတင်ထိုင်းဦးစီးချုပ်ကိုယ်တိုင်ပြောရတယ်ခင်ဗျာဒီနောက်ပိုင်းမှာအဲ့တော့ထိုင်းစစ်တပ်ရဲ့ထောက်ခံမှုမရလို့ပဲလက်ရှိအစိုးရကဖယ်ရှားပေးခံရရတယ်လို့ပြောရင်လည်းတွိုက်တော်နီကအဖြစ်ရမယ်လို့ကျွန်တော်ထင်ပါတယ်လေဦးဒေးဗစ်တာကဘောလို့အမြင်နဲ့ကျွန်တော်သိကြပါတယ်အဲ့တော့ထိုင်းနိုင်ငံကဖွံ့ဖြိုးတိုးတက်လာတဲ့အများထိုင်းတပ်မတော်ပေါ့ခင်ဗျာထိုင်းတပ်မတော်ကလည်းဥပမာပြင်အမေရိကန်ပြည်ထောင်စုတို့အမေရိကန်တပ်မတော်တို့တခြားတပ်မတော်တွေနဲ့နိုင်ငံတကာတပ်မတော်တွေနဲ့သူတို့ကထိတွေ့ဆက်ဆံမှုကပိုများလာတာလဲကျွန်တော်မြင်ရပါတယ်အဲ့တော့ထိုင်းနိုင်ငံကလည်းအရန်တိုးတက်လာတဲ့အတွက်ထိုင်းတပ်မတော်သားတွေကလည်းနိုင်ငံထဲမှာတိုးတက်မှုနဲ့အတူပါပြီးသူတို့ရဲ့အသည့်အမြင်လေးနိုင်ငံကရင်မောင်တန်းမြင်လာပြီးတော့နိုင်ငံတကာမှာတော့ဒီမိုကရေစီစနစ်ကြီးကတော့အောင်မြင်ဖြစ်ထွန်းနေပြီဒီနေရာမှာငါတို့ထိုင်းတပ်မတော်ကလည်းနိုင်ငံတကာအမြင်အတိုင်းပဲလူထုရဲ့စာနာကိုလေးစားကြမယ်ဆိုတဲ့အမြင်မျိုးပေါ်ပေါက်လာတာကိုမဖြစ်နိုင်ဘူးလို့ကျွန်တော်တွေးမိပါတယ်ဦးဒေးဗစ်တာကဘောဘလို့အမြင်ရှိလဲခင်ဗျာပြီးတော့လည်းကျွန်တော်တို့ကိုမင်းနိုင်ရဲ့အမြင်လည်းနားဆင်ကြတော့ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီနိုင်စင်ပြပြောရမယ်ဆိုရင်တော့တော်တော်နဲ့လူရင်းပြောရမယ်ဆိုရင်ထိုင်းတပ်မတော်ကအဓိကအဖြစ်ပြည်သူလူထုအစိုးရတော့မလဲ civilian control ပေါ့ဒီလူလူတို့အစိုးရရဲ့ထိန်းချုပ်မှုဟိုနာခံမှုကများပါတယ်အဲမြန်မာပြည်ကတော့ထူးခြားတာပေါ့ဒီစစ်စရိတ်ကိုပဲဟလာ50ရာခိုင်နှုန်း40ရာခိုင်နှုန်းအဲ့လိုသုံးနေရတဲ့အခါကျတော့တိုင်းပြည်ကချွတ်ချုံကြပါတာပေါ့အဓိကကတော့ကျွန်တော်အမြင်ကတော့ဒီဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးကစပြီးတော့သူတို့သုံးတဲ့စနစ်ကဖက်ဆစ်စနစ်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်စီရေကိုအထူးအားပေးတယ်။နောက်ပြီးတော့လူမျိုးစုံရှိတဲ့တိုင်းပြည်မှာသူကလူမျိုးတစ်မျိုးကောင်းစားရေးလှုပ်ရင်းကနေပြီးတော့စစ်တပ်ကောင်းစားရေးဘက်ကိုရောက်သွားတယ်။စစ်တပ်ကောင်းစားရေးအခုအချိန်ဆိုရင်ရှေ့ဘုံကျုပ်တွေပဲကောင်းစားရေးအဆင့်ကိုအဲ့ဒီဘက်ကိုရောက်သွားတယ်။ဒါကသူ့အနေနဲ့ကရဖက်စစ်စနစ်ပြည်ပြီပေါ့လေ။သူနဲ့သဘောထားချင်းလုံးဝမတိုက်ဆိုင်မှုတွေကိုသူကမုန်းတိမှုအခြေခံနဲ့အဲ့ဒီချိန်မုန်းရေးပဲစည်ရေးရအကျန်းဖက်ပြီးချိန်မုန်းရေးသူကဆက်လုံနေတဲ့အခါကျတော့တိုင်းပြည်ရဲ့ဘန္ဒာတွေကအကုန်လုံးဒီစည်ရေးဘက်မှာပဲသုံးပြီးတော့တိုင်းပြည်ပုံရိုးတဲ့လုံးဝမသုံးနိုင်တဲ့အခြေအနေကိုရောက်သွားပါတယ်။အဲ့တော့နားအဖဘက်ကတော့အခုခေါင်းဆောင်တွေနေနေရတော့ပြင်လို့ရချိန်မှာရမှာပေါ့။နောက်ထပ်လာတဲ့ခေါင်းဆောင်တွေဆိုရင်ဒီစနစ်ကိုဆွန့်လွတ်ဖို့တင်းတယ်လို့ပြောပါတယ်။နောက်ပြီးတော့ဒီမိုကရေစီရာပြည်သူလူထုဆန္ဒနဲ့ညွတ်တဲ့အစိုးရစနစ်အရာကိုခေါ်ထုတ်တင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဦးတိပ္ပတာဘောကျေးဇူးပါတန်းနဲ့ကိုမင်းနိုင်ရေကိုမင်းနိုင်ရောလက်ရှိအဲ့တော့တိုင်းပြည်တစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့တတ်မတော်အရာရှိတွေရဲ့အသိဉာဏ်ဖွံ့ဖြိုးတိုးတက်မှုသူတို့ရဲ့ဘဝအခြေအနေရောတခုခုဆက်ဆက်နေမယ်လို့လက်ရှိထိုင်းတတ်မတော်ရဲ့ခန္ဓာနဲ့မြန်မာတတ်မတော်ခန္ဓာရှင်ပြီးဘယ်လိုများသုံးသပ်နိုင်မလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမကျွန်တော်အနေနဲ့ကတော့အဲ့ဒါဆက်ဆက်နေတယ်လို့မြင်ပါတယ်ဒီနေ့ကလာမှာကျွန်တော်ဘာကြီးစစ်တက်ကဘူးဆိုရင်မှကျွန်တော်၅သိန်းကြီးပေါင်းလောက်ရှိတယ်လို့ကျွန်တော်သိရပါတယ်။အဲ့မှာနှစ်စဉ်နှစ်တိုင်းနဲ့ဆင်းရဲလို့ရှိရင်ကျွန်တော်ဒီတက်အရာရှိရေပေါ့နော်။တက်မတော့အရာရှိရေပေါ့နော်။ဒါတွေကမှပြန်မင်းစင်းပွဲတွေရဆိုရင်မှကျွန်တော်တို့ထောင်ငန်းနဲ့ချီပြီးတွေ့နေရတယ်။တွေ့ရတဲ့အခါကျတော့ဒီစစ်တက်အရာရှိတွေဆိုတာအားလုံးကမှမင်းလူရဲဖြစ်တယ်နော်။နောက်ကျွန်တော်ထင်ပါတယ်ဒီအဲ့စစ်တက်အရာရှိတွေတဲ့မှာကျွန်တော်တို့ဒီတိုင်းပြည်ဟိုနိုင်ငံတကာနဲ့ရှင်နိုင်စွမ်းနော်။နိုင်ငံစွမ်းရှိတဲ့တက်မတော့အရာရှိတွေအမြောင်များရှိမယ်ဆိုတော့လည်းကျွန်တော်ယုံကြည်ရပြ။အဲ့တော့ဒီစစ်တပ်အရာရှိငယ်တွေကနေပြီးတော့ကျွန်တော်တို့သူတို့ရဲ့အမြင်ပေါ့အမြော်အမြင်ပေါ့အဲ့ပုံမှာအခြေခံပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးရေးအတွက်တိုင်းပြည်ပြည်ကျစိတ်နဲ့ပြောင်းလဲမယ်ဆိုတဲ့စိတ်ဓာတ်အခြေခံရှိရင်တော့ကျွန်တော်တို့မှပြရကျွန်တော်ထင်ပါတယ်အခုမှသူတို့မှဖွဲ့စည်းအုပ်ချုပ်ရေးအခြေခံဥပဒေကြီးပေါ့ဗျာရေးဆွဲထားတယ်ဆိုတဲ့ဒါကြီးအရှင်းပြောတကယ်ဆက်အောင်ရှင်စနစ်သက်ဆိုးရှိပြီးတော့သူတို့လောက်ထားတာပြ ဒါနဲ့ဒါတွေကသူ့အနေနဲ့သူဘလောက်ပဲအမ2010ရွေးကောက်ပွဲလည်းလုပ်လို့အခုနော်2008မှာဆန္ဒပြန်ရွေးပေါ့ဗျာကြောင်းကြီးပြန်သွားရတယ်အဲအဲ့ဒါကြီးဘလို့ပဲလုပ်လို့ဒါကြက်ရေရှည်ခံနဲ့အချိန်ကဥလိမဟုတ်ပါဘူးဒိုင်းကြီးဖုံမျိုးတိုးတက်ခြင်းနဲ့စစ်တပ်ကောင်းဆောင်ကြီးရှင်းတယ်ဆိုလို့ရှိရင်ကျွန်တော်မှပြန်သိမွေးပါဘူးနော်ကျွန်တော်မှမျှော်လင့်ချက်တွေကျွန်တော်တော့ယုံနဲ့ယုံကြည်ရရှိလဲရှိမယ်လို့ထင်တယ
်ဟုတ်ကဲ့ကျေးဇူးပဲကိုမင်းလိုက်ဟာတော့ကျွန်တော်အခုဒီတနေ့နေ့စကဝိုင်းလဲကျွန်တော်တို့အချင်းအတော်လေးလင့်သွားပြီအခုကျွန်တော်တို့အတူချုပ်အနေနဲ့အခုကျွန်တော်တို့ဆွေးနွေးကြတဲ့အကြောင်းအရာလေးကိုပြန်လဲချုပ်ပြီးတော့လက်ရှိနောက်ထပ်ဖြည့်ဆွဲချင်တာများလဲဖြည့်ဆွဲပြီးပြောဖို့ပါပဲအဲ့တော့ဦးပေါင်ကျော်စောကစပြီးပြောပါလားခင်ဗျာလက်ရှိအဲ့ဒီထိုင်းနိုင်ငံရဲ့အခြေအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေထိုင်းနိုင်ငံရဲ့ရှိအလားအလာတွေကိုဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဟိုထိုင်းနိုင်ငံရဲ့အခြေအနေကတော့ဟိုကုလပြပြဆိုပါပဲဒီမိုကြီးရအောင်ပွဲပေါ်ပဲနော်ဒါနဲ့ဒီမှာပို့ပြီးတော့ရှင်းတာတော့ဒီမိုကရေစီစနစ်အောက်မှာတရားဥပဒေရဲ့တန့်ခိုင်မှုကျွန်တော်တို့မြင်ရတယ်။တရားဥပဒေရဲ့တန့်ခိုင်မှုအောက်မှာတရားဥပဒေဝန်ထမ်းတွေရဲ့နော်ထောက်မှမှန်ကန်တဲ့ဒီလိုရောက်တယ်မြင်ရတယ်။အဲ့တော့ဒီခုကကျွန်တော်တို့ဆက်တက်ကြည့်ပဲပြောနေတာ။တရားဥပဒေဆိုင်ရာမြန်မာနိုင်ငံမှာနော်ဒေါက်တာမောင်မောင်တို့လူမျိုးအခုဒေါက်တာထွန်းရှင်တို့ဒီဥအောင်တို့ကျေးဇူးပညာတတ်တွေပေါ့ဗျာနော်အုပ်ဆုံးသူအဆက်ဆက်မှာဒီလိုလူမျိုးတွေကနော်အုပ်ဆုံးသူအလိုကျပေါ့နော်အဲ့တော့တို့ပြရတဲ့တွေတို့နည်းနည်းစဉ်းစားပါနိုင်ငံရတဲ့သွားပူးကြတာပဲဒီလူတွေထိုင်းတရားဥပဒေမှာနော်ပြရန်ထားတဲ့နော်ဥပဒေမျိုးတို့လည်းနားရတာပဲအဲ့တော့ဒါ့ဘို့တရားဥပဒေကဏ္ဍကိုလည်းဒီမှာကျွန်တော်တို့အလေးထားပြီးထည့်သွင်းပြောဆိုတာဖြစ်တယ်အဲ့ဒါတိုင်းကလည်းထိုင်းကဆိုလို့ရှိရင်နေချင်းညာချင်းဒီလိုအခြေအနေကိုရလာမဟုတ်ဘူး။တော့ကျွန်တော်တို့ဒါကိုစိတ်ကူးရင်တော့ပြကျွန်တော်ထိုင်းရလေနှစ်ပေါင်းများစွာထွေးတည်သူတွေအများကြီးပြေးကြရတယ်။အဲဘုရားတော်သူပေါ့နော်။ခေါက်ကဘုရားချက်ကသမဆတ်ကျောင်းသားတွေနော်။ခေါက်ကဒီ62ခုနှစ်မေလမှာဘန်ကောက်ပြည်သူတွေတွေးတွေပြေးပြီးတော့ဒီလမ်းကြောင်းကိုရအောင်ရှောက်ခဲ့ကြတယ်။ကျွန်တော်တို့လည်းထိုင်းပြည်သူရဲ့မနှဲရတဲ့သူတွေအများကြီးပြင်ကျွန်တော်တို့မရောက်ကြဘူး။အဲတော့ကျွန်တော်တို့မြင်တာတော့ဒီစစ်တပ်ကြီးဟာကုရထိုင်းဆိုတာစစ်တပ်ဖြစ်အောင်ကျွန်တော်တို့ကတော့မတကလေးပြောတယ်ဦးလေးတော့ဖြစ်လာမှာပေါ့ဘူးကျွန်တော်တို့အားလုံးဝမ်းဝင်းပြီးတော့ပေါ့နော်ဒီစစ်တပ်ကြီးပြောင်းလဲရအဓိကကျတယ်ဒီနေ့မြန်မာပြည်မှာဒီကိုကြီးပေါ်ထွေးလာဒီစစ်တပ်ကြီးပြောင်းလဲရပို့ပြီးအဓိကကျတယ်ဒါကြောင့်ဖြစ်လာတယ်အဲ့တော့ဒီစစ်တပ်ကြီးထဲမှာလည်းကကျွန်တော်ပြပြခဲ့သလိုပဲနောက်မျိုးဆက်တွေကဥက္ကဋ္ဌရဲ့ဒုက္ခရိုက်ပြပြခဲ့ပါပြောခဲ့ပါတယ်နောက်မျိုးဆက်တွေကသိကြသိကြပါခင်ဗျားတို့စစ်တပ်ရဲ့သမိုင်းကြီးကတော့စိုးစိုးဝါးဝါးဖြစ်ခဲ့ပြီခဏတော့အိန္ဒိယကြီးစစ်တပ်နော်ခိုင်းစစ်တပ်ကတော့လူလူကြားထဲမှာဗုဒ္ဓကရှိရှိနေတယ်နော်စစ်မှုထားတာကိုဗုဒ္ဓကရှိတယ်နဲ့ခံရရဆိုခင်ဗျားတို့စစ်မှုထားတဲ့ဗုဒ္ဓကရှိတာစစ်မှုထားနိုင်တယ်ဒါလို့စဉ်းစားကြကြည့်ဟောလာမအဲကြောင့်မှမဟုတ်ရောက်ပြီးတော့နော်ပြည်သူတွေချစ်ခင်တဲ့စစ်မှန်တဲ့ကမ္ဘာတရားဖြစ်လာမှာဖြစ်တယ်ဒီလိုအခုပြောတဲ့နော်ပြည်သူစစ်မှန်တပ်ဖြတ်ပြီးဆက်လာတဲ့ဗုဒ္ဓဂျူတို့ဘုံမော်အေးတို့တော့နော်စင်တွေကောင်သွားလိုက်နေမယ်ဆိုရင်နောင်လဲရိုးစက်ကောင်များဆိုတာခင်ဗျားတို့ဒီစစ်တပ်ကြီးကညှင်းနှုံးနေပါပဲ။နော်အာဏာရှိနေမယ်ပဋ္ဌာန်းရှိနေမယ်ကိုယ်စိတ်ကတရားမှမရှိတဲ့နော်စေတစစ်တပ်ကြီးဘဝနဲ့တခါတော့ဆက်လက်ညှင်းနှံမှာဖြစ်
။ဟုတ်ကဲ့ဦးဒေဗစ်တာကောလည်းညီကုန်းကျောင်းအနေနဲ့မှတ်ချက်ပေးပါဦးခင်ဗျာ
။ဟုတ်ကဲ့အဓိကကျွန်တော်တူတူနဲ့လို့ရင်ကျွန်တော်တင်ပြခြင်းနဲ့အချက်လေးကတော့ကျွန်တော်တို့ကတဏ္ဍစီတိုင်းမမှားပါဘူး။ဒါပြီးတော့အများစုမဲရတယ်လဲမှန်ကန်တယ်လို့မပြောနိုင်ဘူး။နော်ကောင်းတယ်လို့မပြောနိုင်ဘူး။အဓိကကတော့ဒီလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာဝေဖန်ပြောဆိုခွင့်ဟာအင်မတန်အရေးကြီးပါတယ်။ထိုင်းမှာကျွန်တော်ဘာတွေ့ရလဲဆိုရင်စစ်တပ်အုပ်ချုပ်တဲ့အခါမှာပဲဖြစ်ဖြစ်အရပ်ဘက်အစိုးရအုပ်ချုပ်တဲ့အခါမှာပဲဖြစ်ဖြစ်လွတ်လပ်စွာရေးသားဝေဖန်ပြောဆိုခွင့်အဲ့ဒါတွေကအများအားကျွန်တော်တို့ထိန်းသိမ်းထားတာကိုတွေ့ရတယ်အများအားရှိတာကိုတွေ့ရပါတယ်။အဲ့ဒါကကျွန်တော်တို့လူတုရဲ့ခန္ဓာကိုဒါပေါ်လွင်စေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့မြန်မာပြည်မှာလည်းအဲ့ဒါလွတ်လပ်စွာရေးသားပြောဆိုခွင့်ဝေဖန်ခွင့်ဒါတွေရှိဖြစ်နေလို့ထင်ပါတယ်
။ဟုတ်ကဲ့ကိုမင်းနိုင်ရောညီကုန်းကျောင်းအနေနဲ့ဘာများသုံးသပ်လိုပါသေးလဲခင်ဗျာ။
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ရောကတ်တူလိုနှစ်ချက်ပေါ့ဗျာ။နော်အခုဒီထိုင်းစစ်ပြက်နဲ့ပတ်သက်ပြောမှကျွန်တော်ပြောချင်တာကတော့ဒီထိုင်းစစ်ပြက်မှာအမှကျွန်တော်တို့အမှသင်ခန်းစာထုတ်ကြည့်နေဆိုလို့ရှိရင်ဒီလူတို့ရဲ့ညွန့်နယ်ပိုက်ပွဲပေါ့ဗျာ။ဥဆောင်မှုကစပောင်းဥဆောင်မှုနဲ့တကယ်စနစ်ကြဥဆောင်နိုင်တဲ့ဒီရှေ့ချာနဲ့ပေါ့ဗျာတိုက်ပွဲကြီးကိုဥဆောင်နိုင်စွမ်းရှိမှုပေါ့။နော်ဒါတည်းရည်ကြီးတယ်။နိုင်ငံတစ်ခုရဲ့အကြောင်းနဲ့အတွက်ဒီမိုကရေစီရေးတဲ့ဖြစ်စေ၊ပြည်မျိုးတုတ်တဲ့ရေးတဲ့ဖြစ်စေပေါ့။နောက်တစ်ချက်က အဓိကကြားတဲ့တစ်ချက်ကဘာလဲဆိုရင်ကျွန်တော်တို့ဒီထိုင်းစစ်တပ်အနေနဲ့ဆိုလို့ရှိရင်တကယ်ကိုလူထုတက်တာနေပြီးတော့နော်အမေပေးတိုင်းအဖြစ်သူကြားနေတယ်နော်လူရဲ့ဆန္ဒအတိုင်းရပ်တည်တယ်ဆိုတော့တကယ်တိုင်းချစ်ချစ်စိတ်ရှိတဲ့သံတော်ကောင်းဆောင်ကြီးရဲ့အခန်းကဏ္ဍအမှန်ကြီးကြီးရဲ့သံတော်သားကြီးရဲ့အခန်းကဏ္ဍအကြီးကြီးတယ်ဆိုတော့ကျွန်တော်အဲ့လိုမြင်ပါတယ်ဗျဒါတော့ဟိုကျွန်တော်နေနေဒီကုန်းချုပ်ပြီးတော့ပြောချင်တာလေးပ
ါဟုတ်ကဲ့ကျွန်တော်တို့စကပိုင်းနဲ့ကျွန်တော်ဒီမှာညံသားဖို့ပါခင်ဗျာအဲ့တော့ဒီကနေ့ပါဝင်ဆွေးနွေးခဲ့ကြတဲ့ KNU ကအမျိုးသားအစည်းအရုံးကဒုဥက္ကဋ္ဌဦးဒေဝိတာကဘောကျွန်တော်တို့တရုတ်မြန်မာနယ်ကြားအခြေစိုက်တဲ့စီရင်နိုင်ရေးလီလာသူဦးအောင်ကျော်စောနဲ့ဘဂတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်နိုင်ငံခြားရေးရာကော်မတီတာဝန်ကကိုမင်းနိုင်တို့ကိုကျေးဇူးအထူးတင်ရှိကြောင်းအရေအဖွဲ့သားအလုံးကိုသာကျွန်တော်ကျေးဇူးတင်စကားပြောကြားခွင့်ပြုပါခင်ဗျာဦးဒေဝိတာကဘောကျွန်တော်တော်တော်ရှင်များနှုတ်ဆက်စကားများပြောမလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီလိုတင်ပြခွင့်ရတဲ့အတွက် RFA ကိုကျေးဇူးတင်ပါတယ်ကျေးဇူးလူလူတွေလည်းတောင်နှစ်စကူမှာအဲတာယာချမ်းမြေတဲ့ဟလာဘဝတဲ့အဲ့ဒါရရှိဖို့ကျွန်တော်ဆန္ဒပြုပါတယ
်ဟုတ်ကဲ့ဦးအောင်ကျော်စောခင်ဗျာ
ဟောကျွန်တော်လေကျွန်တော်တို့ရဲ့အမျိုးတင်ပြခွင့်ရတဲ့ RFA ဝန်ထမ်းတွေကိုထူးထူးတင်ပါတယ်အဲပြည်သူများကိုတော့ထိုင်းပြည်သူများရဲ့ဇွဲတက်ပြီနဲ့လုံလောက်ဘူးလေကျွန်တော်တို့လေ့လာပြီးတော့เนาะဆက်လက်ပြီးတစ်စိမ့်ပြီးတစ်စိမ့်ဆက်လက်ချိန်တဲ့ကြရင်ဒီနေ့မှာထိုင်းပြည်သူတွေရတဲ့ဘွားမျိုးကျွန်တော်တို့ရမှာပါဒါကိုကျွန်တော်တို့ထားလောက်ပြီးပြောပြရစီခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကိုမင်းနိုင်ရင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ RSA ကိုထူးခြားကျေးဇူးတင်ပါတယ်အခုလိုမှကျွန်တော် water တွေမှာပေါ်ပြခွင့်ရတဲ့အတွက်ပေါ့နောက်တစ်ခုကကျွန်တော်မှလူလူကြီးတွေမှကျွန်တော်တို့ဟိုကျေးဇူးတင်ကြောင်းပြောရင်းနဲ့တကူပြောချင်တာကတော့ကျွန်တော်ဗမာပြည်သူလူထုရဲ့အစဉ်လာပေါ့ဗျာဒါတော့မြန်နေပါဘူးဒါပေမဲ့နေချက်စံပြေအောင်ပါလေကြည်ကြည်ထက်ထက်ဒုံလိုက်လေးစားပါလေကြည်ကြည်နောက်ဒီဆရာမရှင်အောက်ကနေတော့အရှင်လေးလုံးပေါင်းဝင်ပေါ့နောက်ဆုံးဒီ2000စက်တင်ဘာရေခင်ဒီဘယ်တော့မှမြန်နေတဲ့လူလူမဟုတ်ပါဘူးနော်ဒါပေမဲ့တခုရှိရဲ့ဒီအစဉ်လာတဲ့အောင်မှာကျွန်တော်ဆက်ရိုက်နေတော့ကျွန်တော်ထင်ပါတယ်တိတ်မကြတဲ့အချိန်မှာကျွန်တော်တို့ကဟိုထိုင်းနိုင်ငံတက်တော်မှာထူးခြားတဲ့အခြေအနေဘဝအခြေအနေမျိုးပေါ့ရောက်မယ်ဆိုတော့ကျွန်တော်ယုံနဲ့ယုံကြည်တယ်ညှော်နဲ့ညှော်နေတယ်ကျွန်တော်အစွမ်းကုန်လည်းကြိုးစားမယ်ဆိုတော့ပြောလိုပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာတနေ့ဝင်စကဝိုင်းကိုလည်းကျွန်တော်တို့ဒီမှာတင်ရန်နာခွင့်ပြုပါတော်ရရှာအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာ